ပြည်ဝါရေးတိုးတက်မှုအေးဝေးနေတာနဲ့ပတ်သက်ပြီးပြည်ရင်းမှာမကြေမနက်ဖြစ်နေကြပြီမဲ့ ADB အရှဖွံ့ဖြိုးရေးဘဏ်ကတော့ဒီလကုံမှာပြည်ဆုံးမဲ့ဗန္ဒာရေးနှစ်မှာစီးပွားရေး၈ရာခိုင်နှုန်းနီးပါးတိုးတက်လာမယ်လို့ကမှန်းထားပါတယ်။လေယာဉ်ထွက်ကုန်တွေဈေးကောင်းလာတာရဲ့အထည်ချုပ်လုပ်ငန်းကိုကုန်ထုတ်လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံမှုတိုးပွားလာရရဲ့ကြောင့်စီးပွားရေးတိုးတက်လာမယ်လို့ဆိုပါတယ်။အခြားအရှနိုင်ငံတွေနဲ့ရှင်လိုက်ရင်မြန်မာပြည်မှာအလုံသမားကတက်တာနေတာသေးရဘူး။အခုကောင်ယူပြီးကုန်ထုတ်လုပ်မှုတိုးပွားအောင်လုပ်ရမယ်လို့ဆိုပါတယ်။NLD ဆိုရကလည်းရှေးလာဇန်ကနေစက်တင်ဘာလကုန်အထိဖြစ်တဲ့6လအမျိုးသားစီမံကိန်းဥပဒေကိုဇန်နဝါရီလကပြဋ္ဌာန်းပါတယ်။6လစီမံကိန်းညွေချက်ကစုစုပေါင်းပြည်တွင်းထုတ်လုပ်မှုနဲ့ဝန်ဆောင်မှုကို2017ဘန်တာနှစ်ဇင်းလုံးအရ 9.2 ရာခိုင်နှုန်းတိုးတက်ဖို့ဖြစ်တယ်လို့ဆိုပါတယ်။2017ဘန်တာနှစ်ရဲ့ GDP ရဲ့နှစ်ရာခိုင်နှုန်းကျော်တိုးပွားမယ်လို့ခန့်မှန်းတဲ့သဘောဖြစ်ပါတယ်။လုံးရတဲ့ဗန္ဒာနှစ်ပထမ6လပိုင်းနဲ့ဆိုင်ရင်စီးပွားရေးကဏ္ဍအားလုံးနဲ့တိုင်းနယ်ပြည်နယ်အားလုံးမှာအနည်းနဲ့အများတိုးတက်လာလိမ့်မယ်လို့ကမ္မန္တာပါပဲ
။တစ်တော့တာငါအပါဝင်လေယာကဏ္ဍကြီးမှာမနစ်ကတိုးတက်မှုနှုန်း100ရာခိုင်နှုန်းတောင်မရှိခဲ့ပေမဲ့ဒီနှစ်မှာ 3.5 ရာခိုင်နှုန်းအထိတိုးတက်လာလိမ့်မယ်လို့ခန့်မှန်းထားပါတယ်။လေယာလုပ်ငန်းနဲ့အတံမွေးဝမ်းကြောင်းနဲ့မိသားစု5000နီးပါးရှိတာမို့ဒီကဏ္ဍတိုးတက်လာမယ်ဆိုရင်ကျင်းတဲ့လူနေမှုဘဝကိုအများကြီးအထောက်အကူပြုနိုင်ပါတယ်။စက်မှုလက်မှုစွမ်းအင်ဆောက်လုပ်ရေးဆက်သွယ်ရေးငွေရေးကြေးရေးစတဲ့ကဏ္ဍအသီးသီးမှာ900ခန့်နှုန်းကျော်တိုးပွားလိမ့်မယ်လို့မျှော်မှန်းထားပါတယ်။ပို့ဆောင်ရေးနဲ့ကုန်သွယ်ရေးမှာတော့900ခန့်နှုန်းကျော်တိုးတက်မယ်လို့ဆိုပါတယ်။သိသိတားကဏ္ဍမှာ700ခန့်နှုန်းတိုးပွားဖို့ဦးတည်ထားတာမျိုးအများဆုံးဖြစ်နေပါတယ်။ပြည်တော်ကဏ္ဍမှာတော့ထုတ်လုပ်မှု34ခန့်နှုန်းချော့ချဖို့စီစဉ်ထားပါတယ
်လူမှုစီးပွားရေးအခြေအနေမြင့်တင်ဖို့ကြိုးစားရမှာတာဝန်အပြည့်အဝထမ်းဆောင်နိုင်တဲ့အစိုးရရှိဖို့လိုပါတယ်နောက်ပြီးတော့ကောင်းရောင်းကောင်းဝယ်လုပ်နိုင်မှုတရားဥပဒေစိုးမိုးမှုအခရီးနေပါမှုသိင်းလွတ်လပ်မှုနိုင်ငံသားတွေပညာရေးမြင့်မားမှုစတာတွေလိုအပ်တယ်လို့မနေ့ကထုတ်ဝေတဲ့ positive peace report မှာဖော်ပြပါတယ်ဒီလိုအပ်ချက်တွေရှိတဲ့အတိုင်းအတာကိုလိုက်ပြီး163နိုင်ငံကို Institute of Economics and Peace ကအကဲဖြတ်ရမှာမြန်မာကအဆင့်136မှာရောက်ရှိနေပါတယ်။အာဆီယံနိုင်ငံ10နိုင်ငံမှာမြန်မာဟာတိုးတက်ဖွံ့ဖြိုးမှုအလားအလာအနည်းဆုံးဖြစ်နေပါတယ်။မြန်မာအင်းနီးရှင်းတွေဖြစ်တဲ့ကမ္ဘောဒီးယား၊ဘင်္ဂလားဒေ့ရှ်နဲ့လာအိုဟာမြန်မာတဲ့စားနေတာတွေ့ရပါတယ်။စင်ကာပူနဲ့မလေးရှားကတော့အပေါ်ပိုင်းမှာရှိနေပါတယ်။
NLD အရသာအစိုးရရဲ့6လစီမံကိန်းအောင်မြင်မှုအတွက်အစိုးရတာဝန်တွေကိုအပြည့်အဝထမ်းဆောင်နိုင်သလားဆိုတာကိုပထမဆုံးစမ်းသပ်ဖို့လိုပါတယ်။မြန်မာအစိုးရဟာစီအစိုးရနဲ့အရသာအစိုးရကိုပူးတွဲထားတဲ့ညွန်ပေါင်းအစိုးရလိုဖြစ်နေပါတယ်။အရေးကြီးတဲ့ဌာနတွေဖြစ်တဲ့ပြည်ထောင်ရေးကာကွယ်ရေးနဲ့နေဆက်ရေးရာဝန်ကြီးဌာနတွေဟာစစ်တပ်ရဲ့ပိုင်နယ်ထဲမှာဖြစ်တဲ့အတွက် NLD အစိုးရဩဇာမလွှမ်းမိုးနိုင်တဲ့အစိုးရဌာနတွေဖြစ်နေပါတယ်။NLD ကြီးစိုးတဲ့လွှတ်တော်ကပြဋ္ဌာန်းလိုက်တဲ့ဥပဒေကိုပြည်ထောင်ရေးဝန်ကြီးဌာနကအကောင့်ထဲမဖို့ဘူးဆိုရင် NLD အစိုးရဘာမှမတတ်နိုင်ပါဘူးအကောင့်ထဲမဖို့နိုင်တဲ့ဥပဒေဟာအသုံးမကျတဲ့ဥပဒေဖြစ်ပါတယ် NLD အကြံပေးရှိနေဥကိုနီလောက်ကျန်တက်ပြတ်ခံရတဲ့အမှုကိုပြည်ထောင်ရေးဌာနကဝေးလေကြောင်ပတ်လှုပ်ထားတာတစ်နှစ်ကျော်လာပါပြီ
တော်စားစုကြီးကောင်းဆောင်နဲ့ NLD ပါတီရွေးကောက်ပွဲမှာအနိုင်ရကြီးအစိုးရဖွဲ့တဲ့အခါမှာပြည်တွင်းပြည်ပကအကြီးအကျယ်မျှော်လင့်ခဲ့ကြပါတယ်။ဒါပေမဲ့အရသာအစိုးရမှန်သမျှကိုတာဝန်အပြည့်အဝမတန်းဆောင်နိုင်အောင်အခြေခံဥပဒေကချုပ်ချယ်ကန့်တတ်ထားတာကိုတော့မေ့နေကြပုံရပါတယ်။တာဝန်ဝတ္တရားကိုအပြည့်အဝမတန်းဆောင်နိုင်တဲ့အစိုးရကိုမတန်ဆွမ်းတဲ့အစိုးရ lame duck government လို့နိုင်ငံခြားမှာခေါ်လို့ရှိပါတယ်။အစိုးရကညီညာရေးဆွေးနွေးပွဲလုပ်နေတော့အစိုးရတပ်ကထိုးစစ်ဆင်းနေတာကိုဦးသိန်းစင်ခေတ်ကလည်းဘာမှမတတ်နိုင်ပါဘူး။ဝန်ကြီးဌာနလက်အောက်ခံစီးပွားရေးလုပ်ငန်းကရတဲ့ငွေတွေကိုအခအကောင့်ဆိုပြီးတိစံတင်းလုပ်ပြီးအစိုးရဘတ်ဂျက်ထဲမှာမထည့်တဲ့အကျင့်ဟာဦးသိန်းစင်အစိုးရလက်ထက်2023ဘာသာနှစ်ကတည်းကရှိနေတာပါ။မလိုအပ်တဲ့တိစံဆင်းရင်3000ကျော်ကိုပိတ်ပင်လိုက်ပြီးမှ6000ကျော်ဆက်လက်တည်ရှိနေစေဖြစ်ပါတယ်။ဒီတိဒါစီးရင်တွေကိုနိုင်ငံတော်ဗန္ဒာရဲထည့်ဖို့ပြည်သူ့လွှတ်တော်ကမနစ်ကဆုံးဖြတ်ပါတယ် ဝန်ကြီးဌာနတို့ရဲ့တည်ဆောက်မှုစည်းရုံးကိုတဖြည်းဖြည်းကြောက်ချမယ်လို့စီမံကိန်းနဲ့ဗန္ဒယေဝန်ကြီးဦးကျော်ဝင်းကပြောဆိုထားပေမဲ့အကောင့်ထဲမပေါ်သေးဘူးလို့လွန်မ26ရက်နေ့တုန်း 11 News မှာဖော်ပြထားပါတယ်ခင်ဗျာ